COVID-19 ရောဂါကူးစက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံမှာယောဂတိုက်ဖြတ်ရေးအလားအလာကောင်းတွေတွေ့နေရပေမဲ့စိန်ခေါ်မှုတွေရှိနေသေးတဲ့အကြောင်းကျန်းမာရေးပညာရှင်တွေသတိပေးနေတာပြောပြပါမယ်။ကျွန်မကတော့စုစုပါမြန်မာနိုင်ငံမှာကာယယောဂကူးစက်မှုတွေအများစုတွေ့နေရတဲ့ရန်ကုန်တိုင်းထဲမှာယောဂကာကွယ်ထိန်းချုပ်ဖို့အိမ်မှာပဲနေဖို့အမိန့်ထုတ်ပြန်ပြီးနောက်ပိုင်းအလားအလာကောင်းတွေတွေ့နေရတယ်လို့ရန်ကုန်တိုင်းကိုဗစ်ကော်မတီဒူအိုကထဒေါက်တာစောဝေဆိုးကပြောပါတယ်။ဒါပေမဲ့လည်းကာယယောဂအန္တရာယ်ကိုကျော်လွှားနိုင်မှုကတော့လိုအပ်ချက်တွေရှိနေတော့မယ်လို့လည်းပြောပါတယ်
။ရန်ကုန်ကိုဗစ်ပေးကြပေါက်ပြောတာမဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့အနိုင်ရနိုင်တဲ့အနေအထားတွေကိုမြင်တွေ့နေရပြီလို့ကျွန်တော်ထင်ပါတယ်။ကြော်ရာအားလုံးကိုကျွန်တော်တို့ဒီသတင်းပေးပါတယ်ဒါပေမဲ့လုံးဝဒီကိစ္စကိုကျွန်တော်တို့ပေါ့လို့မရပါဘူးလုံးဝပေါ့လို့မရဘူ
းရန်ကုန်တိုင်းမှာနေထိုင်သူတွေကိုမလိုအပ်ဖိအိမ်ပြန်မထွက်ဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားသလိုစက်တင်ဘာ24ကနေအောက်တိုဘာ9ရက်နေ့အထိ9ရက်နေ့တွင်မှသာနေထိုင်ကြဖို့ရက်ွက်တွေထဲမှာလည်းလိုက်လံနှိုးဆော်ခဲ့တာပါဒါပေမဲ့လည်းမလူအဖဲအိမ်ပြန်မထွက်ရအပါအဝင်ကန့်သက်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုဒီတစ်ပတ်ထဲမှာပဲနောက်ထပ်သတင်းနှစ်ပတ်တက်တန်းတိုးထားပါတယ်။ကာယယောဂထိန်းချုပ်ရေးအရှိန်မြင့်ဆောင်ရွက်နေတဲ့ရန်ကုန်မှာလက်တလောလူနာ 8,000 လောက်ကိုကုသပေးနေရပြီးအဲ့ဒီထဲက20ရာရင်းနှုန်းလောက်ဟာအတွင်းလူနာအဖြစ်အနီးကပ်စောက်ရှောက်ကုသဖို့လိုအပ်နေသူတွေဖြစ်တာကြောင့်ကျန်းမာရေးဝန်ထမ်းအင်အားလိုအပ်ချက်တွေရှိနေတယ်လို့လည်းဒေါက်တာစောဝေဆိုးကပြောပါတယ်။
ကျွန်တော်တို့အနေထားကိုသုံးသပ်ကြည့်မယ်ဆိုရင်ယခုအချိန်မှာတော့ကျွန်တော်တို့ contain လုပ်နေနိုင်တဲ့အနေအထားရှိပါတယ်ကျွန်တော်တို့ရဲ့ capacity နဲ့ယခုထွက်လာတဲ့ positive လူနာအရေအတွက်ဟာကျွန်တော်တို့ဘက်ကအသာစီးရတဲ့သဘောရှိပါတယ်ဒါကြောင့်ကျွန်တော်တို့တည်ယူဖို့ဆောင်ရမှာရောစောင့်ရှောက်ကူတာတဲ့နေရာမှာရောကျွန်တော်နိုင်နိုင်နေနေရှိတယ်လို့ပြောလို့ရပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့ပြည်သူစောင့်ရှောက်တဲ့ဒီဘက်ကဝန်ထမ်းနေနေရတော့အဆောင်ကုန်ကျူးစားပြီးဆောင်ရွက်နေရတာဖြစ်ပါတယ်မိမိရဲ့အင်အားကိုအများဆုံးတုံးပြီးထုတ်ပြီးတော့လုပ်နေရတယ်ဆိုတော့ဒါကျွန်တော်တို့ဒီဟာတွေနေနဲ့ဆက်ပြီးတော့ကျွန်တော်တို့ဒီဟာကိုထိန်းထားဖို့လည်းလိုပါသေးတယ
်ကိုဗစ်ကာယယောဂဟာအခုချိန်ထိနိုင်ငံတကာကတရားဝင်အသိအမှတ်ပြုထားတဲ့ကာကွယ်ဆေးမရှိသေးတဲ့ယောဂဖြစ်တာကြောင့်သတိထားပြီးတော့ကြိုတင်ကာကွယ်ဖို့ကိုလည်းမြန်မာနိုင်ငံကိုဗစ်ယောဂကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဘဟုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာအောင်ဆန်းစုကြည်ကအွန်လိုင်းကနေတိုက်တွန်းထားပါတယ်
တချို့ကဘလောက်ကြာကြာဒီကိုဗစ်ယောဂနဲ့ရုန်းကန်နေအောင်ဟာရုန်းကန်နေကြအောင်မှလဲလို့မြည်တဲ့သူတွေလည်းရှိပါလိမ့်မယ်။ဒါလည်းကျမတို့ကနေပြီးတော့အရင်လည်းကျမတို့ပြောပြပါယူကာကွယ်ဆေးရှိလာပါပေါ်လာတဲ့အထိတော့ကျမတို့ဒီလိုပဲစိမစိကနဲ့ကိုက်နေအောင်နေရမှာပဲဆိုတော့ကာကွယ်ဆေးတွေဘယ်တော့ပေါ်လာမလဲဆိုတော့အများမှန်တာတော့ဒီနှစ်ကုန်လောက်ဆိုလို့ရှင်စပြီးတော့သုံးနိုင်တဲ့ကာကွယ်ဆေးတွေပေါ်လောက်ပြီလို့မှန်းကြပါတယ်အဲ့ဒါနဲ့ပတ်သက်လို့လည်းကျမတို့အနေနဲ့ကာကွယ်ဆေးတွေထုတ်မဲ့နိုင်ငံတွေကိုမိတ်ဆွေနိုင်ငံတွေကိုချဉ်းကပ်ထားပါတယ်ကျမတို့နိုင်ငံကိုဦးစားပေးပြီးတော့ကာကွယ်ဆေးများရရှိရေးပေါ့နော်လူတဲ့လူလို့ရတဲ့ဟာလည်းရှိမယ်ကျမတို့ဝယ်လို့ရတယ်လားလည်းရှိမယ်ဝယ်ဖို့လိုရင်လည်းကျမတို့ဝယ်မယ်ဒါပြေကျမတို့ပြည်သူပြည်သားတွေရဲ့ကျန်းမာရေးအတွက်ဒါ3နိုင်ငံနေရာမှာကျမတို့ကနေပြီးတော့မတွန့်တော့ပါဘူးသုံးပါမယ်ဒီလိုကာကွယ်ဆေးတွေကို၃ပုံ၃နှစ်ရတော့ကျမတို့မသေးကြသေးပါဘူးဒါနှစ်ဆင့်၃ရတဲ့ကာကွယ်ဆေးမျိုးလည်းဖြစ်နိုင်တယ်တစ်သက်မှတစ်ခါနဲ့ပြီးတဲ့ကာကွယ်ဆေးမျိုးလည်းဖြစ်နိုင်တယ်အများမှန်းတာတော့တစ်သက်မှတစ်ခါပြီးတဲ့ကာကွယ်ဆေးမျိုးတော့ဖြစ်ဖို့အသိမရှိဘူးလို့မှန်းကြပါတယ်ဒါတော့ကျမတို့ကြည့်သေးတာပေါ့ဘယ်လိုပဲပြောပြောကာကွယ်ဆေးရတဲ့အထိတော့ကျမတို့ပြည်သူတွေအင်တာမတ်သတိထားဖို့လိုပါတယ်
ကျမအင်းနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိပြည်ရင်းမှာအတည်ပြုလူနာပေါင်း2000ကျော်အထိရှိနေပြီးသေဆုံးသူကတော့482ဦးရှိပါတယ်။အရှေ့တောင်အာရှနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာကာယယောဂတချို့ပြန်ကူးစက်မှုတွေတိုးလာနေတဲ့နိုင်ငံတစ်နိုင်ငံဖြစ်လာနေတဲ့အတွက်အိန္ဒိယနိုင်ငံတွေကကူးစက်မှုတွေပြန့်နှံ့မလာနိုင်အောင်နေဆက်တွေမှာပါထိန်းချုပ်ကန့်သတ်မှုတွေကိုလည်းမကြသေးခင်ကစပြီးတိုးမြှင့်ထားကြပါတယ်။ကျမကတော့စုစုပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။